ငါးဖန်လီဒီပေါ်မှာကျွန်နေလူဖန်းစီချုံနှောင်ပြီးတော့အတင်းအဓမ္မစီခိုင်းခံရရတဲ့မြန်မာရွှေပြောင်းအလုပ်တမရှိရလောက်အင်ဒိုနီးရှားကနေမြန်မာနိုင်ငံကိုပြန်ပို့ခဲ့ပြီဖြစ်ပါတယ်အဲ့ဒီထဲမှာနှစ်ပေါင်း20ကျော်ငါးဖန်းကျွန်ဘဝနဲ့ကျောက်ရှားရှောင်းတိန်နေခဲ့ရတဲ့ကိုမြင့်နိုင်ရဲ့အကြောင်းကိုအေဘီသတင်းဆောင်မတဲ့ဘက်ကိုအခြေခံပြီးတော့ကိုငင်းချမ်းကပြောပြပေးပါလိမ့်မယ် အိန္ဒိယနိုင်ငံကရွှေပြောင်းအလုပ်သမားတွေကိုကျွန်းနေလိုဖမ်းဆီးချုပ်နှောင်ပြီးအတင်းအဓမ္မခိုင်းစေထားတဲ့သတင်းကို AP သတင်းဌာနကဖော်ထုတ်ပြီးတဲ့နောက်မှာမြန်မာရေလုံသား800နီးပါးလောက်ဟာကျွန်းဘဝကလွတ်မြောက်ပြီးမြန်မာနိုင်ငံကိုပြန်ရောက်လာကြပြီဖြစ်ပါတယ်။အဲ့ဒီတဲကအနည်း20ကျော်လောက်ကျွန်းပြူတာနဲ့အဲ့ဒီဟာကိုပုံဆောင်ခဲ့တဲ့ကိုမြင့်နိုင်အကြောင်းကိုပြောပြပါမယ်။မြန်မာနိုင်ငံမှာဆင်းရဲကြက်တဲမှုကိုဖြေရှင်းဖို့အတွက်ထိုင်းကိုအလုရှာကိုထွက်ခဲ့တဲ့အသက်18နှစ်အရွယ်ကိုမြင့်နိုင်ဟာထိုင်းငါးဖမ်းလေပေါ်မှာရောင်းစားခံရပြီးလက်ကမပေးပဲကျွန်းလိုခိုင်းငံခဲ့ရတာပါ။သူ့အတွေ့အကြုံကိုအခုလိုပြောပြပါရစေ
။အဲ့လိုလောက်ခါကျစဉ်းစားကြည့်ကိုနွားလိုမျိုးနွားတော့တမမရှိဖြစ်သွားတော့လိုင်းကြလေကြားထဲမှာဟောလားဆိုးဆိုးဝတ်စားလို့ပြန်ဝတ်ပြန်ချောက်ပြန်ဝတ်ယောဂအေးပိုင်မိကြပတ်လိုက်ကြတော့ဖျားနာကြတာအဲ့လိုဖိကြတာပေါ့နောက်အစားတောက်ဆိုလည်းပုံမှန်မကျွေးရအောင်ညပဲဆိုလည်းမအဲ့ရနေ့ဆိုလည်းမအဲ့ရအောင
်ပထမအခေါက်ကျွံပြုတ်ခံခဲ့ရတာ9နှစ်လောက်ကြာခဲ့ပြီးတော့အဲ့ဒီဈေးပေါ်ကနေခုံချထွက်ပြေးခဲ့ပါတယ်အင်ဒိုနီးရှားကကျွန်းစုတွေပေါ်မှာပုံအောင်နေခဲ့ပြီး9နှစ်အကြာမှာတော့မြန်မာပြည်ကိုပြန်ခွင့်ရမလားဆိုတဲ့မျှော်လင့်ချက်နဲ့အင်ဒိုနီးရှားငါးဖမ်းလေပေါ်ကိုပြန်လိုက်ခဲ့ပါတယ်။အဲ့ဒီလေပေါ်မှာလဲကျွန်းလိုခိုင်းစင်နှိပ်စက်မှုကို၈နှစ်လောက်ခံခဲ့ရပြီးသူ့ကိုအိမ်ပြန်ပို့ဖို့တောင်းပန်ခဲ့ပေမဲ့လဲတင်မောကပ္ပတိန်ကတော့သူ့ကိုတန်ကျိုးခတ်ပြီးဖမ်းဆီးခဲ့တယ်လို့ပြောပါတယ
်။ဒီကတည်းကလက်ရှိကပင်းနေတောင်းပန်တော့ဗျာကော။ပင်းနေတောင်းပန်ခြေတော့ဖတ်တော့ပင်းနေမလို့စံသာမတောက်ဘူး။စံသာတော့ဘောပဲဖမ်းတယ်။ဘယ်ကိုပြန်ဝင်လဲ။လုံးမနာလို့ပင်းနေတော့ဥစ္စာမပေးနေမသိဘောလဲ။ဆိုင်ပြန်ချင်နိုင်ဘော။အကျွန်တော်တန်ကျိုးခတ်တာ။
တန်ကျိုးအချုံအောင်ကိုရတဲ့တန်ကျောင်းလေးနဲ့ဖွင့်ပြီးလူမြောက်ဖို့အတွက်ပင်လယ်ထဲကိုခုံချခဲ့ပါတယ်။အဲ့ဒီနောက်အင်ဒိုနီးရှားကကျွန်းနေပေါ်မှာအခြားမြန်မာပြည်ကဘဝတူ၅ဖမ်းကျွန်း၂ယောက်နဲ့အတူဟင်းသီးဟင်းရွက်တွေကိုစိုက်ပြီးပုံအောင်နေခဲ့ပါတယ်။အတီးအနှံတွေတွားရောက်တဲ့တငယ်ချင်းတယောက်ကိုလည်းအင်ဒိုနီးရှားရဲကဖမ်းပြီး၅ဖမ်းလေတွေပေါ်ပြန်ရောင်းစားခဲ့လို့အဲ့ဒီတငယ်ချင်းကတော့၅ဖမ်းလေပေါ်မှာပဲဖြားနာတိတ်ဆုံးခဲ့ရပါတယ်။အဲ့ဒီလိုနဲ့နေလာလိုက်တာတနေ့မှာAP သတင်းကြောင့်အင်ဒိုနီးရှားအစိုးရကသူတို့လိုငါးဖမ်းလုပ်သားတွေကိုကယ်တင်ပြီးအိမ်ပြန်ပို့နေပြီဆိုတဲ့သတင်းကိုတငယ်ချင်းတယောက်စီကကြားခဲ့ပါတယ်။အဲ့ဒါနဲ့တာဝန်ရှိသူတွေနဲ့ဆက်သွယ်ပြီးကိုယ်နိုင်ငံကိုပြန်ပို့လုပ်ဆောင်ခဲ့တာပါ။သူ့အနေနဲ့အမေနဲ့ညီမကိုပြန်တွေ့ရတဲ့အတွက်ဝမ်းသာကြောင်းပြောပါတယ်။